င်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဒီဇင်ဘာလ30ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။တနင်္လာညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါရှင်။တော်မီလောင်ကျွမ်းမှုပို့ပြီးတော့ပြန့်နှံ့နေတဲ့ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်ထဲမှာဒီကနေ့အရေးပေါ်သတိပေးချက်တွေထပ်ပြီးတော့ထုတ်ပြန်ခဲ့ရပါတယ်။မျိုးဗီဇပြင်ဆင်ပြီးတော့လူသားတွေဖန်တီးခဲ့တဲ့ဆိုတဲ့တရုတ်သစ်ပံပညာရှင်ကိုထောင်သုံးနှစ်ချလိုက်ပါတယ်။အခုလိုနောက်ဆုံးရထိတ်တန့်သတင်းတွေကိုကိုဝင်းမင်းနဲ့ကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောရရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေကတော့82ကြိမ်မြောက်ကချင်ပြည်နယ်နဲ့အခမ်းအနားကျင်းပတဲ့အခါမှာတော့မနောပွဲတော်ကိုထည့်သွင်းမကျင်းပဖို့ပြည်နယ်အစိုးရကဆုံးဖြတ်ခဲ့တာဘာကြောင့်ပါလဲ
။မနောပွဲကျင်းပရေးကော်မတီနဲ့ကချင်ရိုးရာယဉ်ကျေးမှုနဲ့စပေးအဖွဲ့ချုပ်နဲ့ဆက်လုံးရွေးချယ်မှုကတော့မတိုက်ဆိုင်ကြဘူးဖြစ်နေ
။ပြည်နယ်အစိုးရတာဝန်ရှိသူပြောခဲ့တာပါရှင်။ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။ဒီသတင်းနဲ့တဆက်သေးပါပဲကချင်ပြည်နယ်ရဲ့ပထမဆုံးစစ်မှုဇုံစီမံကိန်းအပေါ်မှာပွင့်လင်းမြင်သာမှုရှိဖို့ကချင်ပါတီတွေကတောင်းဆိုသလိုကချင်ဒေသခံတွေဘက်ကလည်းသဘာဝပတ်ဝန်းကျင်ပျက်စီးမဲ့အရေးကိုစိုးရိမ်နေကြတဲ့အကြောင်းသတင်းနဲ့အတူ2020မှာတော့ရခိုင်ပြည်နယ်ကစစ်ပွဲဒုက္ခတွေနေရရင်ကိုပြန်နိုင်မှုအလားအလာအခြေအနေရှိပါသလားဆိုတဲ့သတင်းပေးပို့ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။နောက်ပိုင်းမှာတော့ VOA ရဲ့သောရရှင်တွေအတွက်အဆိုတော်တေလာဆွစ်တီဆိုထားတဲ့ Back to December ဆိုတဲ့တေးသင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။တော်မီပေါင်းရာနဲ့ချီလောင်ကျွမ်းနေတဲ့ဩစတြေးလျနိုင်ငံမှာဒီကနေ့တော်မီလောင်ကျွမ်းမှုပို့ပြီးတော့ပြန့်နှံ့နေတဲ့ဗစ်တိုးရီးယားပြည်နယ်ထဲမှာအရေးပေါ်သတိပေးချက်တွေထပ်ပြီးထုတ်ပြန်ခဲ့ရပါတယ်။မဲလ်ဘန်မြို့မြောက်ပိုင်းကဘန်ဒူရာ၊ဂရင်းစ်ဘာရာနဲ့မဲလ်ဘတ်အရပ်တွေမှာရှိနေကြသေးသူတွေအနေနဲ့ဘေးလွရာထွက်ပြေးဖို့အချိန်မမီတော့တဲ့အတွက်မိဘကင်းအောင်နေကြဖို့အာဏာပိုင်တွေကသတိပေးခဲ့ရပါတယ်။ဒီသတိပေးချက်အပအဝင်ဗစ်တိုးရီးယားပြည်နယ်ထဲမှာမိဘအန်ဒီရဲ့သတိပေးချက်ပေါင်း12ခုထုတ်ပြန်ခဲ့ရပြီးအများစုက East Gippsland ဒေသမှာဖြစ်ပါတယ်။ပူပြင်းတဲ့မိုးလေဝသအခြေအနေနဲ့လေပြင်းတွေကြောင့်တော်မီတွေတစ်ခုနဲ့တစ်ခုကူးဆက်လောင်ကျွမ်းနေပါတယ်မိဘကြောင့်ထောင်ထဲချီတဲ့ဒေသခံတွေအပြင်ကမ္ဘာလှည့်ခီးတွေလည်းဘေးကင်းရာကိုတိမ်းချောင်နေကြရပါတယ်ဗစ်တိုးရီးယားပြည်နယ်မြို့တော်မဲလ်ဘန်မြို့မှာဒီကနေ့အပူချိန်ဟာ40ဒီဂရီဆဲလ်ဆီယပ်ကျော်ပြီးတော့ဖာရင်ဟိုက်နဲ့ဆိုရင်တော့106ဖာရင်ဟိုက်ထက်မနည်းရှိပါတယ်ဗစ်တိုးရီးယားပြည်နယ်နဲ့ကပ်ရက်နယူးဆောက်သ်ဝဲလ်ပြည်နယ်မှာလည်းတော်မီပေါင်း100လောက်လောင်ကျွမ်းနေတယ်လို့တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်တော်မီလောင်လေးရှိတဲ့ဩစတြေးလျမှာနွေရာသီမရောက်ခင်တည်းကစတင်လောင်ကျွမ်းနေတဲ့တော်မီတွေကြောင့်သေဆုံးသူ9ယောက်ထက်မနည်းရှိနေပြီးအင်ဂျီပေါင်း1000ကျော်ပျက်စီးဆုံးရှုံးခဲ့ပါတယ်။အခုလိုတော်မီတွေထိမနိုင်သိမရလောင်ကျွမ်းနေတဲ့အတွက်ဆစ်ဒနီမြို့မှာနှစ်ဆင်မီရှူမီပန်းထောင်ချီဖောက်ပြီးတော့နှစ်သစ်ကူကြိုဆိုတဲ့ပွဲကြီးကိုမလုပ်ဖို့တောင်းဆိုမှုတွေရှိနေပေမဲ့ပွဲကိုကြိုတင်စီစဉ်ထားတဲ့အတိုင်းကျင်းပသွားမယ်လို့မြို့တာဝန်ခံတွေကပြောပါတယ်။ကမ်ဘရာမြို့မှာတော့နှစ်သက်ကူကြိုဆိုတဲ့မီရှိုမီဘန်ဖောက်ပွဲအစီအစဉ်ကိုဖြတ်ခဲ့ပါတယ
်။တရုတ်နိုင်ငံမှာတော့ကမ္ဘာပထမဆုံးမျိုးရိုးဗီဇပြုပြင်ထားတဲ့ကလေးတွေဖန်တီးပေးခဲ့တဲ့သိပ္ပံပညာရှင်ကို1003ဒီနေ့ချမှတ်လိုက်ပါတယ်။2018ခုနှစ်တုန်းကအမွာမင်းကလေးနှစ်ဦးကို DNA မျိုးရိုးဗီဇပြုပြင်မွေးပေးနိုင်ခဲ့တယ်လို့ကြေညာခဲ့တဲ့သိပ္ပံပညာရှင်ဟီဂျန်ကိုရီအနေနဲ့ဆေးပညာရပ်ကိုတရားမဝင်ကျင့်သုံးခဲ့တယ်လို့တရုတ်တရားရုံးတစ်ခုကအမိန့်ချပြီးအခုလိုအပြစ်ပေးလိုက်တာပါ။သိပ္ပံပညာရှင်ဟီကတော့ဒီအမွှာမင်းကလေးတွေနေတဲ့အနာဂတ်မှာ AIDS ကိုခံစွမ်းအားကျဆင်းတဲ့ရောဂါမဖြစ်အောင်ကာကွယ်ပေးဖို့အတွက်မျိုးရိုးဗီဇပြုပြင်တဲ့နည်းပညာကိုအသုံးပြုခဲ့တယ်လို့မနစ်ကကြေညာခဲ့ချိန်တုန်းကတကဘာလုံးအံ့ဩသွားခဲ့ရပါတယ်။အခုတော့ရှန်ဇန်းမြို့ကခုံရုံးကဟီကိုအခုလိုထောင်ဒဏ်3နှစ်ပြင် American Dollar 4,300နဲ့ညီမျှတဲ့ရန်ငွေ3သန်းဒဏ်ငွေပါချမှတ်ခဲ့တယ်လို့တရုတ်ဆိုရပိုင်ရှင်းဝါသတင်းဌာနကဆိုပါတယ်။ဟီရဲ့သုတေသနအကူ2ဦးကိုလည်းထောင်တန်းနှစ်နှစ်နဲ့တစ်နှစ်ခွဲစီအပြင်ငွေဒဏ်တွေလည်းအသေးသေးချမှတ်ခဲ့ပါဗျ။ဒီခုံရုံးဆုံးဖြတ်ချက်ထဲမှာတော့သူတို့သုံးဦးနေနဲ့ဆေးပညာရပ်ကိုကျင့်သုံးဖို့အထောက်အထားအမှန်ကန်မရှိပဲနာမည်ကြီးဖို့နဲ့ချမ်းသာကြွယ်ဝဖို့လှုပ်ဆောင်ခဲ့တာကအမျိုးသားသိပ္ပံသူတေသနာနဲ့ဆေးကုသမှုဆိုင်ရာဥပဒေကိုချိုးဖောက်ရာရောက်တယ်လို့စွပ်စွဲထားပါတယ်ခင်ဗျာ
။တရုတ်ပြည်မကြီးအစိုးရရဲ့လွှမ်းမိုးလာမှုကိုစန့်ကျင်ပြီးဒီမိုကရေစီတောင်းဆိုဆန္ဒပြမှုတွေရှိနေတဲ့ဟောင်ကောင်ကျွန်းရဲ့ရေပိုင်းနယ်ထဲမှာဟောင်ကောင်မှာတပ်ဆွဲထားတဲ့တရုတ်စစ်တပ်တွေစစ်ရေးလေ့ကျင့်ခဲ့ပါတယ်။တရုတ်စစ်သည်မော်ချင်ကျို့ပေါ်မှာတရုတ်တပ်တွေရေချောင်းလေချောင်းကနေစစ်ရေးလေ့ကျင့်နေတာကိုတရုတ်အစိုးရပိုင် CCTV မှာပြသခဲ့ပါတယ်။တောင်တရုတ်ပင်လယ်ထဲမှာပြုလုပ်ခဲ့တဲ့စစ်ရေးလေ့ကျင့်မှုအတွင်းအရေးပေါ်တပ်တွေဖြန့်ချတာ အရေးပေါ်ထောင်ပို့ရေးတွေလုပ်တာနဲ့ပူးတွဲကင်းလှည့်တာတွေကိုလေ့ကျင့်ခဲ့ကြတယ်လို့ CCTV သတင်းကပြောပါတယ်။အခုလိုတရုတ်အစိုးရပိုင်းသတင်းဌာနကစီးရဲလေ့ကျင့်မှုသတင်းကိုထုတ်လွှင့်ခဲ့ချိန်မှာပဲဒါဟာအကြမ်းဖက်မှုနဲ့ဖျော်ဖျဲအခြေအနေတွေကိုရပ်အောင်လုပ်တဲ့အရေးကြီးတဲ့အခိုက်အတန့်ဖြစ်တယ်လို့ဟောင်ကောင်မှာရှိတဲ့တရုတ်အစိုးရကိုယ်စားလှယ်ရုံးကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဟောင်ကောင်မှာရှိတဲ့တရုတ်အစိုးရအဖွဲ့အစည်းတွေနဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့ပြည်မာကြီးအစိုးရအပေါ်ထောက်ခံကြဖို့လည်းကြေညာချက်ထဲမှာတိုက်တွန်းထားပါတယ်။ဟောင်ကောင်မှာဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြမှုတွေဖြစ်နေတာ9လကြာရှိနေပေမဲ့အဆုံးသတ်မဲ့ပုံမမြင်ရပါဘူး။နှစ်သက်ကူပွဲတော်တွေဈေးဝယ်မှုတွေကိုထိခိုက်အောင်ရည်ရွယ်ပြီးတော့နတ်ဖန်နှစ်သက်ကူအကြိုနေ့နဲ့နှစ်ဆန်းတရက်နေ့တွေကြာရင်လူစီကားတဲ့နေရာတွေဈေးဝယ်တွေအသွားများတဲ့နေရာတွေမှာအကြီးအကျယ်ဆန္ဒပြကြဖို့ဆန္ဒပြသူတွေစီစဉ်ထားကြပါတယ်။
မြောက်ကိုရီးယားနျူကလ িয়ার လက်နက်ဖြတ်သိမ်းရေးမှာအမေရိကန်ပြည်ထောင်စုအနေနဲ့တန်တမာရေးပြင်တခြားနီလန်းပေါင်းစုံကိုတုံးသွားမယ်လို့အမေရိကန်သမ္မတအင်ပြည်တော်မျိုးသားလုံးချုပ်ချန်ပေကသတိပေးလိုက်ပါတယ်။နျူကလ িয়ার ရေးဆွေးနွေးပွဲတွေရပ်တန့်နေတာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုဘက်ကနှိမ့်မကွန်ခင်ပြည်လည်အောင်လိုက်လျောတာမျိုးမလုပ်ဘူးဆိုရင်အံအားတင့်သွားစေမယ့်ခရစ်မတ်လက်ဆောင်ပေးမယ်လို့မြောက်ကိုရီးယားဘက်ကချင်းချောက်ထားချိန်မှာအမေရိကန်အင်ပြည်တော်ချန်ပေရော့ဘတ်အိုဘရန်က ABC ရုပ်သံမှာမနေ့ကအခုလိုသတိပေးခဲ့တာပါ။မြောက်ကိုရီးယားရဲ့ဒီချင်းချောက်မှုပေါ်မှာကြိုတင်ခမန်းတွက်ဆတာမျိုးမလုပ်ချင်ပေမဲ့တာဝဲပြည့်ဒုံးကြီးစက်တာမျိုးဖြစ်ခဲ့မယ်ဆိုရင်တော့အမေရိကန်ဘက်ကအတော်လေးစိတ်ပြတ်မိမယ်လို့အမျိုးသားလုံခြုံရေးချန်ပေဦးဘရန်ကပြောခဲ့ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်အနေနဲ့သူ့နိုင်ငံသားတွေချမ်းသာကြွယ်ဝနေတဲ့လမ်းကိုရွေးမလားအထီးကျန်ဝိုင်းပယ်ခံရမယ့်ပိတ်ဆို့တခတ်မှုတွေကိုရွေးမလားဆိုတာဆုံးဖြတ်ရလိမ့်မယ်လို့လည်းဦးဘရန်ကဆက်ပြောခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့မြောက်ကိုရီးယားဘက်ကပေးလာမယ့်လက်ဆောင်ဆိုတာဟာလှပတဲ့ပန်အိုးတလုံးလည်းဖြစ်ကောင်းပန်အိုးတလုံးလည်းဖြစ်ကောင်းဖြစ်ပါလိမ့်မယ်ဆိုပြီးရှော့ရှော့ပေါ့ပေါ့တုံပြန်ပြောဆိုထားပါတယ်ခင်ဗျာ
View American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီနေ့လာနေညနေပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်အီရတ်နဲ့ဆီးရီးယားနိုင်ငံတွေတဲကစစ်သွေးကြွပြင်းပတ်တဲ့အပေါ်အမေရိကန်ကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အပေါ်လက်တုံ့ပြန်တိုက်ခိုက်သွားမယ်လို့အီရန်နိုင်ငံကြောထောက်နောက်ခံပေးထားတဲ့ပြည်သူ့စစ်အဖွဲ့တစ်ခုကချင်းချောက်လိုက်ပါတယ်အမေရိကန်ရဲ့တိုက်ခိုက်မှုအပေါ်လက်တုံ့ပြန်မယ်လို့ကာတာဤဖက်စ်ဘိုလာအဖွဲ့ကသတိပေးလိုက်တာဖြစ်ပါတယ်။လေကြောင်းတိုက်ခိုက်မှုတွေအတွင်း25ရောက်ထက်မနည်းသေဆုံးခဲ့ပါတယ်။အမေရိကန်ရဲ့တိုက်ခိုက်မှုဟာအီရတ်ရဲ့အချုပ်အခြာအာဏာကိုချိုးဖောက်တာဖြစ်ပြီးအကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်လို့အီရန်နိုင်ငံသားရေးဌာနကအပြစ်တင်ခဲ့ပါတယ်။အီရတ်နိုင်ငံအနောက်ပိုင်းမှာရှိတဲ့ကာတာဤဖက်စ်ဘိုလာပစ်မှတ်3ခုနဲ့ဆီးရီးယားနိုင်ငံအရှေ့ပိုင်းကနောက်ထပ်ပစ်မှတ်2ခုကိုလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးမတ်ခ်အက်စပါကတနင်္ဂနွေနေ့နောက်ပိုင်းမှာအတည်ပြုပြောကြားခဲ့ပါတယ်။လက်နက်တိုးလောင်ထားတဲ့နေရာနဲ့ကိုကဲရီးနေရာတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဝန်ကြီး Xbar ကပြောပါတယ်။အီရတ်နိုင်ငံမြောက်ပိုင်းကအီရတ်အစစ်အခြေစိုက်စခန်းအပေါ် rocket ဒုံးနဲ့ပြီးခဲ့တဲ့တောက်ကြနေ့ကတိုက်ခိုက်မှုအတွင်းမှာ American contractor တယောက်သေဆုံးခဲ့ပြီးတဲ့နောက် American ကလေကြောင်းကနေတုံ့ပြန်တိုက်ခိုက်တာဖြစ်ပါတယ်။ Florida ပြည်နယ်မှာအပန်းဖြေနေတဲ့သမ္မတ Donald Trump ကိုဝန်ကြီး Xbar အပြင်နိုင်ငံခြားရေးဝန်ကြီး Mike Pompeo တို့ကဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးသွားရောက်ရှင်းပြခဲ့ကြပါတယ်။
အမေရိကန်နိုင်ငံတက်ဆက်ပြည်နယ်ခရစ်ယာန်ဘုရားကျောင်းမှာမနေ့ကဝင်ပစ်ခတ်ခဲ့တဲ့တနတ်သမားကြောင့်ဝိပစ်သူနှစ်ဦးသေဆုံးခဲ့ပြီးဝိပစ်သူတွေဘက်ကပြန်ပစ်ခတ်ဖမ်းဆီးခဲ့တာကြောင့်တနတ်သမားလည်းသေဆုံးခဲ့ရပါတယ်။တက်ဆက်ပြည်နယ်ရှိတရန့်ခရိုင် White Settlement မြို့ West Freeway ဘုရားကျောင်းတွင်ပစ်ခတ်မှုတွေမနေ့ညနေပိုင်းကလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းရဲဘက်ကတော့ဘုရားကျောင်းလုံခြုံရေးအဖွဲ့စေတနာဝန်ထမ်းနှစ်ဦးကိုချီးကျူးစကားပြောခဲ့ပါတယ်။သေဆုံးသွားသူနှစ်ဦးကတနတ်သမားကိုပစ်ခတ်ဖမ်းဆီးခဲ့သူတွေဟုတ်မဟုတ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီလိုနှစ်ယောက်ကစက္ကန့်ပိုင်းအတွင်းမှာအလျင်အမြန်တုံ့ပြန်နိုင်ခဲ့တဲ့အတွက်နောက်ထပ်အသက်ပေါင်းများစွာကိုကယ်လိုက်နိုင်တာလို့လက်ထောက်အုပ်ချုပ်ရေးမှူးဒန်ပက်ထရစ်ကဆိုပါတယ်။တနတ်သမားကအစာပိုင်းမှာဖျားချောင်းဝှပြုခုံတန်းရှိမှထိုင်နေခဲ့တာဖြစ်ပြီးနောက်မှထပ်ရက်ပြီးတနတ်နဲ့ပြစ်ခဲ့တာလို့ဒေသခံရဲတပ်ဖွဲ့အကြီးအကဲချေပြီးဘေဗရင်းကလည်းဆိုပါတယ်။သေဆုံးသွားသူတွေနဲ့တနတ်သမားဘယ်သူဘဝဖြစ်တယ်ဆိုတာကတော့ထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးခင်ဗျာ။
ကမ္ဘာလက်ခီးသွားတွေတန်ရှင်းအစဉ်ပြေစွာခီးသွားလာနိုင်တဲ့အာဆီယံစံပြမြို့စုကိုမြန်မာနိုင်ငံကကြားပြည်နယ်လွိုက်ကော်မြို့တနင်္လာရီတိုင်းဒဝဲမြို့နဲ့ရှမ်းပြည်နယ်တောင်ကြီးမြို့တွေရရှိကြမှာဖြစ်ပါတယ်။2020ခုနှစ်အတွက်အတန်ရှင်းဆုံးအာဆီယံစံပြမြို့အဖြစ်မြန်မာနိုင်ငံကမြို့3မြို့အပြင်စုရထားတဲ့တခြားအာဆီယံမြို့တွေကို2020ဇန်နဝါရီလမှကျင်းပမဲ့39ကြိမ်မြောက်အာဆီယံခီးသွားလုပ်ငန်းဖိုရမ်ဆွေးနွေးပွဲမှာစုပေးမှာဖြစ်ပါတယ်။စုရရှိတဲ့မြို့တွေအနေနဲ့အတိအမှတ်ပြုစုလက်မှတ်နဲ့ အာဆီယံကလင်းတိုရစ်စစ်တီလို့မှော်ကွန်းထိုးထားတဲ့တစိုက်ကိုရရှိမှာဖြစ်ပါတယ်။အသက်ရှင်းဆုံးအာဆီယံဆံပြားမျိုးစုက၃နှစ်သက်တမ်းရှိမှာပါ။မြန်မာနိုင်ငံကအရွေးခံရတဲ့လွိုက်ကော်မျိုး၊ဒဝဲမျိုးနဲ့တောင်ကြီးမျိုးတွေဟာကမ္ဘာလက်ခီးတွေရဲ့အသွားများတဲ့မျိုးတွေဖြစ်ပါတယ်။အဲ့ဒီမျိုးတွေဟာအမှိုက်ကင်းရှင်းပြီးတော့တန်ရှင်းတက်ရက်တဲ့မျိုးတွေအဖြစ်ပြည်ရင်းပြည်ပခီးသွားတဲ့အတိအမှတ်ပြုခံထားရတဲ့မျိုးတွေလည်းဖြစ်ပါတယ်။တဘာဝပတ်ဝန်းကျင်ထိမ့်သိမ့်မှုပိုင်းစနစ်တကျဆောင်ရွက်ထားမှုတန်ရှင်းတက်ရက်မှုကျန်းမာရေးမျိုးပြလုံခြုံရေးနဲ့ခီးသွွားတွေအတွက်အဆင်ပြေစေမယ့်အခြေခံအဆောက်အုံတွေရှိမှုစတဲ့ဆန်ခုနှစ်ခုပေါ်မူတည်ပြီးတော့အတန်ရှင်းဆုံးအာဆီယံဆန်ပြမျိုးတွေကိုရွေးချယ်တာဖြစ်ပါတယ်
။ဂျပန်နိုင်ငံမှာတော့ဒီနေ့2019အတွက်တိုကျိုစတော့ရှီယာဈေးကွက်ပိတ်သိမ်းတဲ့ခန်းနာကြီးကိုဒီနေ့တခန်းတနာကျင်းပခဲ့ပါတယ်။တိုကျို Nikkei 225 Share ဈေးညွှန်ကိန်း23656.6 နှစ်မှတ်နဲ့အဆုံးသက်ပိတ်သိမ်းခဲ့တဲ့ဒီခဏကိုကုန်တယ်ရီနဲ့စက်မှုလုပ်ငန်းရှင်တွေတစုတဝေးတက်ရောက်အားပေးခဲ့ကြပါတယ်။ဒီ stock ဈေးကွက်ကိုဇန်နဝါရီ9ရက်နေ့မှာပြန်ဖွင့်မှာဖြစ်ပါတယ်။ဒီနေ့ဈေးကွက်ပိတ်ပွဲအခမ်းအနားမှာ Japan Exchange Group ရဲ့မှုဆောင်အရာရှိကဒီနေ့ဟာ stock share ဈေးအားကောင်းတဲ့နှစ်ဖြစ်တယ်လို့ချီးကျူးခဲ့ပါတယ်ခင်ဗျာ
။ Direct from Washington The Voice of America
တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။82ကြိမ်မြောက်ကချင်ပြည်နယ်နဲ့အခမ်းအနားကျင်းပတဲ့အချိန်မှာတော့မနောပွဲတော်ကိုထည့်သွင်းမကျင်းပဖို့ဆုံးဖြတ်ခဲ့ပြီးတော့ပြည်နယ်အစိုးရဝင်းအတွင်းမှာသာကျင်းပဖို့ပြင်ဆင်ထားကြောင်းအစိုးရအဖွဲ့တာဝန်ရှိသူကပြောဆိုလိုက်ပါတယ်။ဒီလိုမျိုးမနောပွဲမကျင်းပဖြစ်တာကတော့ကချင်မျိုးနွယ်စုတွေကြားမှာ James Ford ဆိုတဲ့စကလုံးနဲ့ကချင်ဆိုတဲ့စကလုံးသုံးဆွဲဖို့သဘောထားမတိုက်ဆိုင်တာကြောင့်ဖြစ်ကြောင်းကချင်ရိုးရာယဉ်ကျေးမှုအသင်းဥက္ကဋ္ဌကပြောပါတယ်။သတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့လာမယ့်နှစ်ဇန်နဝါရီလ10ရက်နေ့မှာကြာရောက်မဲ့82ကြိမ်မြောက်ကချင်ပြည်နယ်နေ့အခမ်းအနားကိုဇန်နဝါရီလ5ရက်နေ့ကနေ12ရက်နေ့အထိမြကြီးနားမြို့ကမနောကွင်းမှာမနောပွဲတော်နဲ့အတူဈေးရောင်းပွဲ၊အားကစားပွဲ၊ဇက်ပွဲ၊တိကီတာပွဲတွေနဲ့ခန်းခန်းနာနာကျင်းပဖို့ပြည်နယ်အစိုးရအဖွဲ့ဌာနဆိုင်ရာတွေနဲ့ကချင်ရိုးရာယဉ်ကျေးမှုအသင်းတို့ဟာဒီလစံပိုင်းကဆွေးနွေးခဲ့ကြတာပါဒါပေမဲ့ပွဲတော်ကျင်းပမဲ့ခေါင်းစဉ်အမည်ရွေးချယ်တာနဲ့ပတ်သက်ပြီးသဘောကွဲလွဲခဲ့တာကြောင့်မနောပွဲတော်နဲ့အခြားပွဲတော်တွေကိုမကျင်းပပြစ်တော့ပဲကချင်ပြည်နယ်အစိုးရရုံးမှသာကျင်းပတော့မှာဖြစ်ကြောင်းပြည်နယ်အစိုးရတာဝန်ရှိသူတဦးကပြောပါတယ
်ကချင်ပြည်နယ်နေ့တော့အခုလောဆယ်ကျွန်တော်တို့ရုံးဝင်းထဲမှာလို့ကိုစီစဉ်ထားပါတယ်မနောဝဲကအဲ့ကွင်းထဲမှာမနောဝဲမဖြစ်တော့ဘူးဖြစ်တော့ဆိုတာဒီကသူတို့ရေးကျင်တဲ့စာသားနဲ့တစ်ဖက်ကကန့်ကွက်တဲ့ဟိုရေးကျင်တဲ့စာသားညှိနှိုင်းတာသူတို့ကျွန်တော်သိရတော့ပေါ့နော်အချင်းပြောရရင်တော့မနောဝဲချင်းပါရေးဖော်မတီနဲ့ကချင်းရိုးရာယဉ်ကျေးမှုနဲ့စာပေအဖွဲ့ချုပ်နဲ့အဲ့လိုစလုံးရွေးချယ်မှုကသဘောထားမတိုက်ဆိုင်ကြဘူးဖြစ်နေအဲ့တည်းကျွန်တော်တို့ကဒီမနောဝဲမပါရဲနဲ့ပဲကချင်းပြည်နယ်ဒီအခါနာကိုတတ်တတ်ပဲလုပ်တော့
အဓိကကတော့အခမ်းအနားခေါင်းစဉ်ကိုဂျိမ်းဖော်ဘာသာစကားနဲ့ဂျိမ်းဖော်မုံတော် entry နဲ့ကချင်မုံတော် entry ဆိုပြီးရေးသားဖို့အငင်းပွားခဲ့တာကြောင့်ဖြစ်ပါတယ်ဒီလိုအငင်းပွားခဲ့ရတဲ့အခြေအနေကိုကချင်လူမျိုးရိုးရာယဉ်ကျေးမှုအသင်းဥက္ကဋ္ဌဦးထုံဖူးတကုံကအခုလိုပြောပါတယ
်ကျွန်တော်တို့ကချင်ဆိုတဲ့နေရာ6မျိုးကိုကချင်လို့ခေါ်တာပေါ့ဂျိမ်းဖော်လောဘဇိုင်ဝလာချစ်ရဝန်လီစူစတီဖြစ်6မျိုးပေါ့အဲ့လိုဂျိမ်းဖော်လို့ကျင်းဖို့မုံတော် interest တဲ့ဥစ္စာတည့်ရိုက်ပမာလို့ပြန်မယ်ဆိုရှင်တော့ကျင်းဖို့ပြည်နေနေတော့ဆိုတဲ့အခါကျတော့ကျွန်တော်တို့ပြည်နေနေတော့မဟုတ်တော့ဘူးလားဆိုတဲ့အမြင်ရှိတယ်ဆိုတော့အခုကအဲ့ဒီလိုရေးမယ်ဆိုလို့ရှင်တော့ကျွန်တော်တို့ငါမျိုးကတော့မပါတော့ဘူးဆိုပြီးတော့မှတစ်ဖက်ကအဲ့လိုတင်ပြလာတယ်တစ်ဖက်ကလည်းပဲကျင်းဖို့လို့ရေးမယ်ဆိုလို့ရှင်တော့အဲဂျင်းဖော်မုံတော်ထွေပဲရေးရမယ်ဆိုပြီးတော့မှတစ်ဖက်ကတင်ပြလာတယ
်ဒီလိုစကလုံးကွဲပြားမှုအပေါ်မညီနိုင်နိုင်တာကြောင့်လာမယ့်ကချင်ပြည်နယ်နေ့မှာမနောပွဲတော်နဲ့အခြားပွဲလမ်းတပင်တွေကိုမထည့်သွင်းဖို့ပြည်နယ်အစိုးရကဆုံးဖြတ်ခဲ့တာပါကချင်ပြည်နယ်နေ့အခမ်းအနားတွေမှာဂျင်းဖော်ဆိုတဲ့စကလုံးကိုနှစ်ပေါင်း80ကျော်အသုံးပြုခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကတော့ဂျင်းဖော်အစားကချင်လို့ရေးသားခဲ့တာကြောင့်အခမ်းအနားမဟုတ်ဦးကိုမိရှုဖြည့်ဆည်းခံခဲ့ရပြီးမူလဂျင်းဖော်စကလုံးကိုပြန်လည်အသုံးပြုခဲ့ရပါတယ်ဒီလိုစကလုံးကွဲပြားနေမှုအပေါ်မှာတော့အမြင်ကွဲပြားမှုရှိနိုင်တဲ့ဂျင်းဖော်မျိုးနွယ်စုအတွင်းမှာဖြစ်စေဒါမှမဟုတ်လူမျိုးစု6စုအလုံးအကြားမှာဖြစ်စေညီလာခံကျင်းပပြီးဆုံးဖြတ်ဖို့လိုအပ်ကြောင်းလဲကချင်လူမျိုးရိုးရာယဉ်ကျေးမှုအသင်းဥက္ကဋ္ဌဦးထုံဖူးတကုံကပြောပါတယ် ဒီကနေ့မှာတော့ကချင်မျိုးနွယ်စု6ဆုကခေါင်းဆောင်တွေအကြားမှာဆွေးနွေးခဲ့ပြီးမူလကျင်းပဖို့ပြင်ဆင်ခဲ့တဲ့မနောပွဲတော်ကိုဖေဖော်ဝါရီလ1ရက်နေ့ကနေ10ရက်နေ့အထိကချင်လူမျိုး UI ယဉ်ကျေးမှုမနောပွဲတော်ခေါင်းစဉ်နဲ့ကျင်းပဖို့အတွက်အစိုးရစီမှာခွင့်ပြုမိန့်တောင်းခံခဲ့ပါတဲ့
ကချင်ပြည်နယ်နဲ့အခမ်းအနားကြောင့်ကိုမိုးစော်သတင်းပေးပို့ခဲ့တာဖြစ်ပါရဲ့ရှင်။တဆက်သေးပါပဲကချင်ပြည်နယ်ရဲ့ပထမဆုံးစက်မှုဇုံစီမံကိန်းအကြောင်းသတင်းကိုတင်ဆက်ပေးကြပါရစေ။ကချင်ပြည်နယ်ရဲ့ပထမဦးဆုံးစက်မှုဇုံစီမံကိန်းနမ်ကျင်းစီးပွားရေးဇုံကိုအစိုးရကအကောင့်ထဲပို့ဖို့အသေးချာနေပြီဖြစ်ပါရစေ။မြန်မာတရုတ်အကျိုးတူလုပ်မဲ့ဒီစီမံကိန်းမှာပွင့်လင်းမြင်သာမှုရှိဖို့ကချင်ပါတီတွေဘက်ကထောက်ပြတယ်လို့သဘာဝပတ်ဝန်းကျင်ထိခိုက်မှာကိုစိုးရိမ်ပြီးမြေယာယော်ကြီးတွေလည်းမရတာကြောင့်ဒေသခံတွေကဒီစီမံကိန်းကိုကန့်ကွက်ပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်သတင်းပေးပို့ထားပါတယ
်။မြေကြီးနားမြို့အနောက်ဘက်မှာမြန်မာတရုတ်ပူးတွဲလှုပ်ဆောင်မဲ့နန်းကျင်စီးပွားရေးစက်မှုဇုံစီမံကိန်းကတရုတ်နိုင်ငံရဲ့အကျိုးမြတ်ပေါ်အခြေခံထားတယ်လို့သဘာဝပတ်ဝန်းကျင်ထိခိုက်မှုတွေမြေယာဆုံးရှုံးမှုတွေရှိနိုင်လို့ဒေသခံနဲ့ကချင်နိုင်ငံရေးပါတီတွေကကန့်ကွက်နေပါတယ်။ဒေသခံတွေကိုအလုတ်ကန်ခွင့်လန်းတွေဖန်တီးပေးနိုင်မှာဖြစ်လို့ကန့်ကွက်မှုတွေရှိနေပေမဲ့လည်းဆက်ပြီးအကောင့်အထည်ဖော်ဖို့ရှိကြောင်းကချင်ပြည်နယ်စီမံကိန်းနဲ့စီးပွားရေးဝန်ကြီးဦးဝေလင်းက VOA ကိုပြောပါတယ်။ဒီစီမံကိန်းနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုတော့ပြည်အောင်စုလွှတ်တော်ရဲ့ခွင့်ပြုချက်ရပြီးမှဒေသခံတွေကိုချပြသွားမယ်လို့သူကပြောပါတယ်
။လူစုလက်မခံဘူးဆိုတော့ကျွန်တော်ထင်တယ်ဆင့်နိုင်ဘူးကြ။တဘာဝကိုလုံးဝပြစီနိုင်တဲ့ကုချင်းတွေပဲတိခိုင်းနေတာနိုင်တဲ့ဆောင်မျိုးမှမဟုတ်တာ။ဒီလိုလုပ်မဲ့တော့ကချင်ပြည်နယ်ရဲ့ညီတစ်စိတ်တကိုင်းအတူတူလေးတစ်ခုပဲရှိသေးတယ်ကျွန်တော်တို့။ဒီလိုကအကျိုးရှိအောင်ကျွန်တော်တို့လုပ်ကောင်းမှာဆိုရင်အမင်းကျေလာမှာပါ။အားလုံးလည်းလက်ခံပါတော့။
ဒီစီမံကိန်းအတွက်တရုတ်ယူနန်ထိန်ချုံဟုံရင်ကုမ္ပဏီနဲ့မြန်မာအစိုးရနှစ်ဖက်နားလည်မှုစာချုပ် MOU ကိုရေးထိုးထားပြီးလုပ်ငန်းသဘောတူစာချုပ် MOE အတွက်ပြည်အောင်စုအစိုးရရဲ့ခွင့်ပြုချက်ကိုစောင့်ဆိုင်းနေရလို့သူကပြောပါတယ်။ကနဦးစီမံကိန်းအရတော့ဧက4,900လောက်ရှိပေမဲ့အကောင့်အထည်ဖော်ရင်တော့ဧက900စီအရင်ဆုံးလွှတ်ဆောင်သွားမယ်လို့ဆိုပါတယ်။ရင်းနှီးမြှုပ်နှံမှုအကြမ်းင်းရှားထားချက်အရဆိုရင်တရုတ်ကုမ္ပဏီက60ရာခိုင်နှုန်းမြန်မာအစိုးရက40ရာခိုင်နှုန်းရှိပါတယ်။ပြည်နယ်အစိုးရဟာနန်းကျင်စီးပွားရေးစက်မှုဇုံစီမံကိန်းကိုကချင်လူတို့ကချင်နိုင်ငံရေးအဖွဲ့အစည်းတွေနဲ့ဆွေးနွေးဖို့လိုရလို့ကချင်ပါတီ၄ခုပေါင်းစည်းရတဲ့ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ဒုဥက္ကဋ္ဌဦးကွမ်ကောင်အောင်ခန်းက VOA ကိုပြောပါတယ်။
ကျွန်တော်လည်းကပြည်ထောင်နိုင်ငံတစ်ခု60ရက်စီရာမျိုးမဟုတ်ဘူး။ဒီမှာဒီမိုကရေစီနဲ့ဘာမှဆုံးဖြတ်ပြီးတာပေါ့။ဒါကြောင့်ကျွန်တော်ပြည်ထောင်နိုင်ငံတစ်ခုပြီးမှပဲကျွန်တော်အနေနဲ့ဒီအရာကိုဆွေးနွေးဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီကခဏလေးဘာမှဆွေးနွေးတန်ပြန်မှုတော့မရှိဘူး။ဒါကြောင့်ကျွန်တော်အမြင်တော့ချက်စက်ကြီးမှလည်းကျွန်တော်ပြန်အောင်လက်ခံနိုင်မှာမဟုတ်ပါဘူး
။ဒုသမတာဦးဟင်နရီဘန်တီယူရဲ့ပြီးခဲ့တဲ့နိုဝင်ဘာလမြေကြီးနား3ရက်ခီးစဉ်မှာနန်ကျင်စက်မှုဇုံနေရာကိုသွားခဲ့ပြီးမြေယာပြဿနာကိစ္စတွေကိုမေးမြန်းခဲ့ပါတယ်။မြေပြဿနာကို3လလောက်အချိန်ယူပြီးစောင့်ရွက်သွားမယ်လို့ကချင်ပြည်နယ်အစိုးရအဖွဲ့တောင်းရှိသူတွေကဖြေကြားခဲ့ပါတယ်။လက်ရှိမြေလို့မြေယာရင်ဥပဒေအရဆိုရင်တောင်သူတွေကမြေယာဆုံးရှုံးမှုတွေရှိနေပါတယ်။တချို့တောင်ယာတွေအတွက်ပြီးနိုင်ရောကြီးလောက်ပဲရဖို့ရှိကြောင်းဒေသခံတွေကပြောနေကြပါတယ်။ကချင်ပြည်နယ်မှာလက်ရှိဖြစ်ပွားနေတဲ့မတည်ငြိမ်မှုတွေဆက်ဆောင်ရေးကိစ္စတွေငြိမ်းချမ်းရေးဆွေးနွေးနေတဲ့ကာလတွေမှာနန်းကျင်စီးပွားရေးဆောင်စီမံကိန်းကိုအစိုးရကအကောင့်တွေဖော်နေတဲ့အပေါ်မှာတရားမျှတမှုမရှိဘူးလို့ကချင်ရပ်ဘက်အဖွဲ့အစည်းတွေကလည်းဝေဖန်နေကြတာရှိပါတယ်။နန်းကျင်စီးပွားရေးဆောင်အတွက်ယူနာထိန်ချုံဟုံရင်ကုမ္ပဏီဟာနီးပညာနဲ့အရင်အနည်းအဓိကစိုက်ထုတ်လုပ်ကင်သွားမှာဖြစ်ပြီးမြေဧက4,900ပေါ်မှာ15နှစ်လုပ်ကင်ဝင်ရဖို့2018မေလ10ရက်နေ့ကမြန်မာအစိုးရနဲ့ MOU ရေးထိုးထားခဲ့ရဖြစ်ပါတယ်
။ကိုဇော်ထပ်ပါရှင်ဆက်ပြီးတော့ဆစ်ဖြစ်နေတဲ့ရခိုင်ပြည်နယ်ဘက်ကသတင်းကိုတင်ဆက်ချင်ပါတယ်။2019ခုနှစ်ကုန်လို့2020နှစ်တည်းထဲရောက်တော့မှာဖြစ်ပေမဲ့လို့ရခိုင်ပြည်နယ်တွေကပြည်တွင်းစစ်တံခံနေရတဲ့ဒေသခံတွေအနေနဲ့ကနှစ်တည်ကူးတဲ့ကာလမှာတော့သူတို့ရဲ့နေအိမ်တွေစီကိုအန္တရာယ်ကင်းကင်းနဲ့ပြန်ကျင်တဲ့ဆန္ဒတွေရှိနေပါတယ်။ဒါပေမဲ့လည်းရခိုင်မြောက်ပိုင်းမှာတော့စစ်တပ်နဲ့အေအေတိုင်းရင်းသားလက်နက်ကင်တက်ကြားဖြစ်ပွားနေတဲ့စစ်ပွဲကတစ်နှစ်ကျော်လာပြီဖြစ်ပေမဲ့မပြီးဆုံးသေးသလိုနေရဲစွန့်ခွာထွက်ပြေးရသူတွေတိုက်ပွဲတွေမှာပိတ်မိနေသူတွေကလည်းတစစတိုးလာနေပါတယ်။အကြောင်းပြေဆုံးကိုတော့ VOA သတင်းတောက်စုစုကသတင်းပေးပို့ထားပါတယ
်။တက်မတော်နဲ့အေအေချာရခိုင်ပြည်မြောက်ပိုင်းမှာ2018နိုဝင်ဘာလကုန်ပိုင်းကစပြီးဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြားမှာနေရဲစွန့်ခွာသူဦးရေဟာသက်သိန်းနီးပါးထိရှိလာပြီးဖြစ်ပါတယ်။ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IEC ကပြုစုထားတဲ့စီရင်တွေအရလူပေါင်း6,000ကျော်ဟာသူတို့ရဲ့အိုးအိမ်တွေကိုစွန့်ခွာပြီးဖုန်ကြီးကျောင်းနဲ့စာတင်ကျောင်းတွေမှာတိုက်ပွဲရှောင်နေရတယ်လို့4,000နီးပါးကတော့တိုက်ပွဲတွင်ပိတ်မိနေကြတာပါ။ပုံနာကျုံမြို့နယ်ဖားကျွဲစခန်းမှာမိသားစုလိုက်တိုက်ပွဲရှောင်နေရတဲ့ဦးတန်းမြင့်ကနေရက်စွန့်ခွာလာတာတစ်နှစ်ကျော်ရှိနေပါပြီ။ ရွာကိုပြန်ချင်ပေမဲ့သူတို့နေရမှာလေယာမရှိတော့သလိုမြေမြုံမိုင်းအနေရကိုကြောက်လို့တောင်ပေါ်ကိုလည်းမသွားရတာကြောင့်အိမ်ပြန်မှုမလွယ်သေးဘူးလို့ပြောပါတယ်
ကျွန်တော်တို့ဆန္ဒကတော့ဒီအပွေရတဲ့ဒီတော့ဒီမြစ်ပစ်မှု2020မှာမိမိဥယျာဉ်ရှင်တွေကိုလောက်ပေါ်ပြီးတော့စားတောက်ရှင်တွေဆန္ဒလည်းရှိတယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့ညောလင်းတလို့ပြစ်လာပါကြလို့ကျွန်တော်တို့စူးတောက်ပါတယ်
လာမယ့်2020မှာရခိုင်ပြည်တွင်းတိုက်ပွဲတွေရပ်တန့်မှုရခိုင်လူမှုအနေနဲ့တောင်းဆိုမှုပြုလုပ်သွားဖို့ရှိတယ်လို့ရခိုင်ဒေသတွင်းစစ်ဆောင်တွေကကူညီထောက်ပံ့ပေးနေတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IC ဥက္ကဋ္ဌဦးရွှေဘော်စိန်ကအခုလိုပြောပါတယ်
ဘာဖြစ်ဖြစ်ကျွန်တော်တို့ကဒီ2020အကြိုမှာဆိုလို့ရှိရင်ညှင်းတဲ့စစ်ဆေးမှုတစ်ခုကဒီပြည်သူလူထုရဲ့အပေါ်မှာအလေးနာထားပြီးတော့စဉ်းစားသင့်တယ်ဆိုရရင်နောက်ပြီးတော့ကျွန်တော်တို့ဒီရခိုင်ပြည်သူလူထုအနေနဲ့လည်းတစ်ခုခုတော့တောင်းဆိုမှုတရအနေနဲ့လောက်ကောင်းလောက်ရလိမ့်မယ်ဒီတိုင်းပဲဆက်သွင်းနိုင်မယ်ဆိုလို့ရှိရင်ဘယ်သူမှအကျိုးအမြတ်မရတဲ့အပြင်ဒီတိုင်းပြည်ရောလူမျိုးရောအကုန်လုံးနိုင်ငံမှာဖြစ်တဲ့အတွက်ကျွန်တော်တို့ရခိုင်လူထုအနေနဲ့ဖြစ်ပွေးနဲ့ပတ်သက်ပြီးတော့ဆက်လက်မဖြစ်ဖို့တောင်းဆိုမှုတစ်ခုတော့ကျွန်တော်တို့လုပ်သင့်တယ်လုပ်အောင်လေကျွန်တော်တို့ဒီအရက်ဖက်လုံးမအဖွဲ့စီနေလည်းစူးစမ်းမယ်ဆိုတဲ့ဆန္ဒပြတ်တော်ကိုပဲကျွန်တော်တို့ကဥတည်ထားခြင်း
နှစ်ဖက်လက်နက်ကင်ချာကတိုက်ပွဲတွေကြောင့်အရသာပြည်သူတွေအတွက်လုံခြုံရေးကိုဥပဒေအရဖြစ်စေ၊နေမြေအနေအထားအရဖြစ်စေအကာအကွယ်မရှိဘူးလို့သူကဆိုပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ရွှေလိုင်းရွာကဒေသခံကိုထွန်းရွှေကတော့လက်ရှိမှာတိုက်ပွဲတွေမရှိပေမဲ့တပ်မတော်စစ်ကြောင်းရှိနေတာကြောင့်စိုးရိမ်ထိတ်လန့်နေရတယ်လို့ပြောပါတယ်
။ကျွန်တော်တို့ပြည်သူအနေနဲ့ကတော့အေးချမ်းရှင်ပါတယ်ခင်ဗျာ။ဒါပေမဲ့သူကကြောက်တော်မှာဆက်ကြောက်ရပြီဆိုတော့လမ်းလွန်ကိုစိုးရိမ်ထိတ်လန့်နေရပါတယ်ခင်ဗျာ။
ရခိုင်ပြည်တွင်းမှာနေထိုင်နေရတဲ့ဒေသခံတွေကသူတို့ရဲ့နေမြေမှာတနစ်ကျော်ကြာပြင်းထန်နေတဲ့တိုက်ပွဲတွေကြာလုံလောက်တဲ့အစားအသောက်ထောက်ပံ့မှုမရကြပါဘူး။ဒါအပြင်မြို့နယ်ဆေးရုံတွေကိုလုံခြုံရေးအရာမသွားနိုင်ဘဲဖြစ်နေချိန်မှာဖျားနာသူတွေအတွက်ဆေးဝါးလုံလုံလောက်လောက်ရရှိနိုင်မှုကိုလည်းမျှော်လင့်နေကြပါတယ်။
တော်ရှိမှာပြ2019ခုနှစ်ကုန်လို့2020ခုနှစ်ကိုချင်းကပ်လာပါပြီ2020ခုနှစ်မြန်မာနိုင်ငံအတွက်ကြုံရနိုင်မဲ့စင်ခေါ်ချက်နဲ့လာလာကောင်းတွေဘယ်လိုရှိပါမလဲအင်္ဂါနေ့ည Daily Life စီစဉ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်ပေါင်းဆွေးနွေးမိများလို့ရတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြဖို့ထားမယ်ဆိုရင် Daily Life စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပါတယ်။အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်ကြမယ်တော်ရရှင်တို့ကြိုးစားပါတယ်ခင
်ဗျာ။မနေ့ပြန်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။တော်ရရှင်များရှင်စောင်းနှင်းနေဝေတဲ့ဒီနှစ်တစ်ကူရာသီရောက်တဲ့အချိန်တိုင်းမှာတော့ဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့တေးသချင်းလေးတွေနဲ့ဖျော်ဖြေပေးနေပါတယ်။ဒါကြောင့်ဒီနေ့တော့အဆိုတော် Taylor Swift တီဆိုထားတဲ့ Back to December ဆိုတဲ့တေးသချင်းလေးနဲ့ဖျော်ဖြေပေးကြပါတယ်။နားဆင်ပါရှင်။
I'm so glad you made time to see me. How's life? Tell me how's your family? I haven't seen them in a while. You've been good, busier than ever. With small talk, work in the weather. Your guard is up and I know why. Because the last time you saw me is still burning in the back of your mind. You gave me roses and I left them there to die. Freedom ain't nothing but missing you, wishing I'd realize.
ဆိုတော့တေလာဆွတ်တီဆိုထားတဲ့ back to december ဆိုတဲ့တေးသချင်းလေးကို view ရဲ့တော်ရရှင်နေနှစ်ခြိုက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင်။နှစ်တကူကာလမှာ view ရဲ့တော်ရရှင်နေနဲ့မြန်မာနိုင်ငံသူနိုင်ငံသားအလုံးကိုစိတ်နှလုံးရှင်လန်းချမ်းမြေ့ကြပါစေလို့ VOA ဝိုင်းတော်သူဝိုင်းတော်သားတွေရဲ့ကိုစားစုမုံကောင်းတောင်းပေးပါတယ်ရှင်။ပျော်ရွှင်စရာနှစ်တကူကာလဖြစ်ကြပါစေရှင်။အစီအစဉ်နဲ့မကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မွန်တစ်လှည့်ပြောပြပေးပါအောင်ရှင
်တော်မီပေါင်းရာနဲ့ချီလောင်ကျွမ်းနေတဲ့ဩစတြေးလျနိုင်ငံမှာဒီကနေ့တော်မီလောင်ကျွမ်းမှုပုံမှုပြန့်နှံ့နေတဲ့ဗစ်တိုးရီးယားပြည်နယ်ထဲမှာအရေးပေါ်သတိပေးချက်တွေထပ်ပြီးတော့ထုတ်ပြန်ခဲ့ရပါတယ်မဲလ်ဘွန်းမြို့မြောက်ပိုင်းကဘန်စတူရာဂရင်းစ်ဘာရာနဲ့မဲလ်ဘတ်အရက်တွေမှာရှိနေကြသေးတဲ့အနေနဲ့ဘေးလွယာထွက်ပြေးဖို့အချိန်မမီတော့တဲ့အတွက်မိဘကင်းအောင်နေကြဖို့အာဏာပိုင်တွေကသတိပေးခဲ့ရပါတယ်။ဒီသတိပေးချက်အပါအဝင်ဝီတေရီယာပြည်နယ်ထဲမှာမိဘအရေးပေါ်သတိပေးချက်ပေါင်း၁၁ခုကိုထုတ်ပြန်ခဲ့ရပြီးတော့အများစုက East Gippsland ဒေသမှာဖြစ်ပါတယ်။ဝီတေရီယာပြည်နယ်နဲ့ကပ်ရက် New South Wales ပြည်နယ်မှာလည်းတော်မီပေါင်း100လောက်လောင်ကျွမ်းနေတယ်လို့တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။အခုလိုတော်မီတွေထိမ့်မနိုင်သိမ့်မရလောင်ကျွမ်းနေတဲ့အတွက် Sydney မြို့မှာနှစ်ဆင်မီးရှို့မီးပန်းထောင်ချီဖောက်ပြီးတော့နှစ်သစ်ကူကြိုးဆိုတဲ့ပွဲကိုမလုပ်ဖို့တောင်းဆိုမှုတွေရှိပေမဲ့ပွဲကိုကြိုတင်စီစဉ်ထားတဲ့အတိုင်းကျင်းပသွားမယ်လို့မြို့တာဝန်ခံတွေကပြောပါရယ်တရုတ်နိုင်ငံမှာတော့ဒီကမ္ဘာပထမဆုံးမျိုးပီဇာပြုပြင်ထားတဲ့ကလေးတွေဖန်တီးပေးခဲ့တယ်လို့ဆိုတဲ့သိပ္ပံပညာရှင်ကို1003နှစ်ချလိုက်ပါရယ်2018ခုနှစ်တုန်းကအမွှာမင်းကလေးနှစ်ယောက်ကို DNA မျိုးရိုးပီဇာပြုပြင်မွေးဖွားခဲ့တယ်လို့ကြေညာခဲ့တဲ့သိပ္ပံပညာရှင်ဟီဂျန်နျူအနေနဲ့ဆေးပညာရပ်ကိုတရားမဝင်ကျင့်သုံးခဲ့တယ်လို့တရုတ်တရားရုံးတစ်ခုကအမိန့်ချပြီးတော့အပြစ်ပေးလိုက်တာပါ1000တန်း3နှစ်အပြင်အမေရိကန်ဒေါ်လာ4,300နဲ့ညီမျှတဲ့ယွမ်ငွေ3သန်းကျော်ကိုလည်းပူးတွဲချမှတ်ခဲ့ပါတယ်အမေရိကန်ပြည်ထောင်စုတက်ကဆက်ပြည်နယ်ကဖျားရှိခိုးကြောင်တစ်ခုထဲမှာတနတ်သမားတယောက်ရဲ့ပြစ်ခတ်မှုကြောင့်လူနှစ်ယောက်သေဆုံးခဲ့ပြီးတော့အဲ့ဒီတနတ်သမားကလည်းဝတ်ပြုသူတွေပြန်လည်ပြစ်ခတ်ဖမ်းဆီးခဲ့တာကြောင့်သေဆုံးခဲ့ပါတယ်ရှင်
သတင်းချင်းချုပ်ကိုမဆုမျက်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Vitek Zonyak ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေနဲ့အတူနောက်ဆုံးရသတင်းတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA News.